တက်မောကာကိုရေးဦးစီးချုပ်ဘိုးချုပ်မှုကြီးမြောင်လိုက်အနေနဲ့တရုတ်ဆိုရဖိတ်ကြားချက်အရာတင်းနှံနေကတရုတ်နိုင်ငံကိုရောက်ရှိနေပါတယ်တရုတ်နိုင်ငံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မတွားရောက်မီတရင်းနှပ်အလိုမှာအခုလိုတွားတာဖြစ်ပါတယ်ဒေါက်ဆန်းစုကြည်တက်မဲ့ဘီရိုင်းတရုတ်ခေတ်တဲ့ပိုလမစီမံကိန်းဖိုရမ်မတိုင်ခင်ဖြစ်လာတဲ့ဒီခီးစဉ်ကမြန်မာန င်မရှင်အဖွဲ့ဝင်နဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးလီစုချီလျောင်းနဲ့တနင်္လာနေ့ကတွေ့ခဲ့ပြီးနောက်တစ်နေ့အင်္ဂါနေ့မှာလည်းတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနအကြီးအကဲဆုံထောင်းနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ခီးစင်မတိုင်ခင်မှာဘာကြောင့်တရုတ်ဆိုရဘက်ကအခုလိုဖိအားတာကတော့စိတ်ဝင်စားဖို့ကောင်းပေမဲ့တရုတ်ဆိုရဘက်ကအဓိကရွေတာကိုအမေရိကန်ခြေဆိုင်စတင်ဆန်အဖွဲ့ကတရုတ်ဌာနညွှန်ကြားရေးမှူးယွန်ဆန်ကအခုလိုဆိုပါတယ
် I think there are a couple of things that the Chinese would like to pursue and would like to have the consensus or the
တရုတ်အနေနဲ့မြန်မာအစိုးရဘက်ကရောတမတော်ဘက်ကပါနှစ်ဖက်လုံးကသဘောတူထောက်ခံပေးစီခြင်းနဲ့ကိစ္စရပ်တွေနှစ်ခုသုံးခုလောက်ရှိထားတယ်လို့ထင်ပါတယ်ပထမဆုံးတစ်ခုကတော့တရုတ်မြန်မာစီးပွားရေးစင်ကြံလမ်းကိုပါဖြတ်သွားရမယ်BRI ခေါ်တရုတ်ရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်းအတွက်ပေါ့နော်ဒီအတွက်လည်းသဘောတူထားပြီးသားစီမံချက်တွေတစုံတရာရှိထားပြီးပြီဖြစ်ပေမဲ့အခုထပ်ပြီးပိုသေးချင်အောင်လုပ်တဲ့သဘောမျိုးပေါ့နော
်ဒီစတင်ဆန်မူဝါဒရေးရာသုတေသနသုံးသပ်မှုအဖွဲ့မှာအရှိအရှာဌာနပူးတွဲညွှန်ကြားမှုလည်းဖြစ်တဲ့ယွန်းဆန်ကအခုလိုမြန်မာအရေးမှာအရသာအစိုးရပြင်တက်မတော်ဘက်ကပါသဘောတူညီမှုရဖို့ကအရေးကြီးတယ်ဘာလို့လဲဆိုတော့တက်ဘက်ကမထောက်ခံရင်တော့မှမကန့်ကွက်ဖို့လိုလို့ဖြစ်တယ်အလားတူငြိမ်းချမ်းကိစ္စအတွက်လည်းတက်ပါဖို့ကအရေးပါလွန်တယ်လို့ဆိုပြီးအခုလိုဆက်ပြောပြပါတယ
် Actually next week the UWSA United War State Army will be
တကယ်တော့ဝါကြီးသွေးစည်းညီညွတ်ရေးလက်နက်ကိုက်တပ် UWSA အနေနဲ့ရှစ်အပတ်ထဲမှာငြိမ်းချမ်းရေးနှစ်30တောင်ပြည်လာတဲ့အခမ်းအနားကြီးကိုအကြီးအကျယ်လုပ်ပြီးစည်ရေးပြပွဲတွေပါထဲဖို့ရှိနေတယ်လေဒါကြောင့်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ရှစ်ဆက်တိုးနိုင်ဖို့တရုတ်ရဲ့အလေးထားမှုနဲ့အပြုသဘောပါဝင်မှုကစေတနာမှန်ပြီးအကျိုးလဲဖြစ်စေပါတယ
်ရန်စံကဆက်ပြီးတရုတ်နိုင်ငံအတွက်မြန်မာနဲ့နေဆက်လုံခြုံရေးကအဓိကအခြေဆုံးဖြစ်တာမို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တရုတ်စီဦးစီးချုပ်ဆွေးနွေးပွဲမှာဒီကိစ္စကိုအလေးနဲ့ဆွေးနွေးခဲ့မှာသိကြတယ်လို့ဆိုပါရယ်အခုလိုစီးရေးလုံခြုံရေးကိစ္စဆွေးနွေးခဲ့တာအပြင်နိုင်ငံရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲမှာလည်းပူချေပြန့်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရည်တွေဆွေးနွေးနိုင်တယ်လို့ယွန်းဆန်ကအခုလိုထောက်ပြပါတယ
် He apparently has had meetings with the chief of
သူအနေနဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီရဲ့နိုင်ငံတကာဆက်ဆံရေးအကြီးအကဲစုံထောင်းနဲ့လည်းတွေ့ခဲ့ပါသေးတယ်စုံထောင်းကတရုတ်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒနဲ့မြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိစ္စတွေမှာအဓိကလှုပ်ဆောင်နေသူပါ
ဒါပေမဲ့အခုတွေ့ခဲ့တဲ့တရုတ်ရာရှိနှူးလုံးကတရုတ်မှာဩဇာအကြီးဆုံးဖြစ်တဲ့ Communist Party Politburo အဖွဲ့ဝင်တွေမဟုတ်ဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နေနဲ့နောက်ထပ်ဘယ်သူတွေနဲ့တွေ့မှာမသိရသေးပေမဲ့ဒေါက်ဆန်းစုကြည်လာရင်တော့ဒီ Politburo အစိမ့်ရရှိလဲဖြစ်နိုင်ငံကောင်းဆောင်လဲဖြစ်တဲ့တရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဖို့သေးကြတယ်လို့ယွန်ဆန်ကဆက်ပြောပါဗျ။အဲ့ဒီတော့အခုခီးစင်နယ်မှာမြန်မာနိုင်ငံမှာပိုပြင်းထန်လာနေတဲ့ရခိုင်ပဋိပက္ခအပေါ်အလေးနဲ့ဆွေးနွေးတိုင်းပါလားလို့မေးရမှာယွန်ဆန်က
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံတွင်စစ်ရေးပဋိပက္ခတွေပိုပြီးတင်းမာလာတာကိုစိုးရိမ်ပါတယ်ဒါပေမဲ့ရခိုင်မှာစဖြစ်နေတာကတရုတ်နယ်စပ်အပေါ်မှာတိုက်ရိုက်ချင်းချောက်မှုရှိဒေတာမျိုးဆိုတော့ဒီအေးအေးရခိုင်လက်နက်ကင်တက်အပေါ်ထားတဲ့သဘောကကချင်နဲ့ဝတ်တက်တို့လောက်အဓိကဦးစားပေးစဉ်းစားတဲ့သဘောမရှိပါဘူ
း။နောက်ရခိုင်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြန်လာရေးတရုတ်ဘက်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမှာကြားဝင်ဆောင်ရွက်ပေးဖို့ကြိုးပမ်းနေတဲ့ပေါ်ယွန်းဆန်ကဒါကအရင်2019နှောင်းပိုင်းကတည်းကစလုပ်လာတာဖြစ်ပြီးအခုလည်းစောင့်ကြည့်အောင်မှဖြစ်တယ်လို့ဆိုပါရတယ်။အဲ့ဒီတော့အခု BI တရုတ်ခေတ်သစ်ပိုလမ်းမကြီးစီမံကိန်းဆွေးနွေးပွဲကြီးမှာဒေါက်ဆန်းစုကြည်နဲ့တရုတ်ကောင်ဆောင်တွေအကြားကြီးမားတဲ့သဘောတူညီချက်တွေလက်မှတ်ထိုးဖို့ရှိနိုင်ပါလားလို့မေးရမှာယွန်းဆန်ကမထင်ဘူးလို့ဆိုပါတယ
် A lot of the projects like the early harvest project for the China Myanmar economic
ဒီတရုတ်မြန်မာစင်ကြံလက်နဲ့ပတ်သက်တဲ့စီမံကိန်းတွေကအရင်ပြောခဲ့သလိုပဲအခုဒုတိယအကြိမ် BRI တရုတ်ခေတ်သစ်ပိုလမ်းမစီမံကိန်း Foreign ဆွေးနွေးပွဲကြီးမတိုင်ခင်ကတည်းကသဘောတူထားပြီးသားပါနောက်အခုဒီ Foreign ကလည်းနှစ်နိုင်ငံဆွေးနွေးတာမျိုးမဟုတ်ပဲနိုင်ငံများစွာပါတဲ့ဆွေးနွေးပွဲမျိုးလေတရုတ်ကဒီပိုလမ်းမစီမံကိန်းတစ်လျှောက်ပါတဲ့နိုင်ငံတွေအားလုံးကိုဖိတ်ထားတာပါ အဲ့ဒီတော့ဒီနှစ်နိုင်ငံကြားကြီးမားတဲ့လုပ်ငန်းတွေထွက်ပေါ်လာမယ်လို့မထင်ပါဘူ
းပထမအကြိမ် DBI တရုတ်ခေတ်ပိုလမစီမံကိန်းဖိုရမ်ဆွေးနွေးပွဲကြီးကို2019ခုနှစ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ